မေရိကန်ဒုသမ္မတလောင်းနေဖြစ်ကြတဲ့ဒီမိုကရက်ပါတီကတင်ကိန်းနဲ့ရီပပ်လီကန်ပါတီကမိုက်ပန်စတိုနှစ်ဦးရဲ့တကြိမ်တည်းသောစကားစစ်တိုးပွဲကိုဒေသဆန်တော်ချိန်အင်္ဂါနေ့ည9:00နာရီမှာပြုလုပ်မှာဖြစ်ပါတယ်။ဒုသမ္မတလောင်းနေရဲ့စကားစစ်တိုးပွဲကိုသမ္မတဘရက်အိုဘားမအပါအဝင်မြန်မာနွယ်ပွားအမေရိကန်နိုင်ငံသားတွေလည်းစိတ်ဝင်စားစောင့်ကြည့်ကြမှာဖြစ်ပါတယ်။အပြည့်စုံကိုတော့ကိုဇော်ဝင်းလှိုင်ကပြောပြမှာပါ။
အမေရိကန်ဒုသမ္မတလောင်းနေဖြစ်ကြတဲ့အင်ဒီယားနာပြည်နယ်အုပ်ချုပ်ရေးမှူးမိုက်ပန်စ်နဲ့ဗာဂျီးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်လက်ရှိမှာအထက်လွှတ်တော်အမတ်အဖြစ်တာဝန်ထမ်းဆောင်နေသူလည်းဖြစ်တဲ့တင်ကိန်းနိုနှစ်ဦးရဲ့တခုတည်းသောစကားစစ်ထိုးပွဲကိုအခုကျွန်တော်တို့အတန်လွင့်ပြီးမကြာခင်ဝါရှင်တန်စံတော်ချိန်အင်္ဂါနေ့ည9:00နာရီမြန်မာစံတော်ချိန်ဗုဒ္ဓနေ့မနေ့9:00နာရီခွဲမှစတင်မှာဖြစ်ပါတယ်ဗာဂျီးနီးယားပြည်နယ်ဖန်ဗဲလ်မြို့မှာရှိတဲ့လောင်းဝုတက္ကသိုလ်မှာကျင်းပမဲ့ဒုသမ္မတလောင်းနေရဲ့စကားစစ်ထိုးပွဲကိုအမေရိကန်နေဤသူမြန်မာနယ်ပွားအမေရိကန်နိုင်ငံသားတွေကလည်းအယုံဆိုင်စောင့်ကြည့်ကြမှာဖြစ်ပါတယ်ရီပပ်ဘလစ်ကန်ပါတီဒုသမ္မတလောင်းမိုက်ပန်စ်ကတော့အမေရိကန်စီးပွားရေးပြန်လည်ဥမော်လာအောင်သူတို့အစိုးရအနေနဲ့လှုပ်ဆောင်သွားမယ်လို့မဲဆွယ်စည်းရုံးပွဲတစ်ခုအထွန်းမှာပြောကြားခဲ့ပါတယ
် We're going to bring the American dream back to life and we're going to get this economy moving again
ဒီမိုကရက်ပါတီသမ္မတလောင်းတင်ကိန်းကတော့အားလုံးတာဝန်ညီမျှရှိရေးအတွက်လှုပ်ဆောင်ပေးသွားမယ်အကြောင်းပြောပါတယ
် Let's just treat each other as equals.And that's the kind of person Hillary is and that's the kind of
အလုံးကိုတသွေးသသားတွေတာဒူညီမျှဆက်ဆံကြရအောင်ပါသမရလောင်း Hillary Clinton ဟာလေအဲ့လိုလှုပ်ဆောင်မဲ့သူဖြစ်တယ်လို့ကျွန်တော်ကလည်းအဲ့လိုပဲခံယူထားသူဖြစ်ပါတယ်အလုံးကလည်းတူဦးနဲ့တူဦးဒန်းဒူညီမျှဆက်ဆံတင်ပါတယ
်ဒူသမရလောင်း Tim Kaine ဟာသမရဘာရာကိုဘားမားနဲ့ယင်းနှစ်သူတူဦးဖြစ်တဲ့အပြင်သမရရဲ့ Democratic Party ကိုကိုစားပြုတဲ့သူဖြစ်တာကြောင့်လဲဒီစကားစစ်ထိုးပွဲကိုသမရအနေနဲ့စောင့်ကြည့်သွားမှာဖြစ်တယ်လို့အင်ဘူရောပြောခွင့်ရပုဂ္ဂိုလ် George Arnest ကပြောပါတယ
် The president has genuine affection for Senator Kaine and the president believes that as we discussed that he was an excellent choice
သမရဥပမဟာအထက်လွှတ်တော်အမတ် Tim Kaine ကိုခင်မင်လေးစားသူဖြစ်ပါတယ်သူကိုဒုတိယသမ္မတလောင်းအဖြစ်ရွေးချယ်တာဟာအမတန်တင့်တော်တဲ့ရွေးချယ်မှုဖြစ်ပါတယ်။သမ္မတဥပမဟာဒီညစကားစစ်ထိုးပွဲရဲ့တစိတ်တည်းဒေတာကိုစောင့်ကြည့်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။အိန္ဒိယနာပြည်နယ်ဖိုဝေးမြို့မှာနေထိုင်တဲ့မတ်မင်းမင်းထွေးငယ်ဟာလည်းဒီစကားစစ်ထိုးပွဲကိုစောင့်ကြည့်မဲ့သူတွေထဲမှာတအူးအပါအဝင်ဖြစ်ပါတယ်။သူကတော့ကိုယ်စားလှယ်လောင်းနေမှာရှိတဲ့အရေးအချင်းတွေဟာအရေးကြီးတယ်လို့ပြောပါတယ
်။ကျွန်တော်တို့ဒီမဲပေးတော့မယ်ဆိုလို့ရှိရင်ကျွန်မပထမတစ်ချက်ကကျွန်မပါကြည့်လဲဆိုတော့ဒီပါတီနိုင်ငံရေးပါတီရဲ့မူဝါဒနဲ့ပါတီရဲ့လမ်းစဉ်ကိုကြည့်တယ်။ပြီးတော့သူတို့ရဲ့ policy ဥပမာနိုင်ငံရေး policy သူရဲ့ပညာရေး policy ဒီ policy တွေပေါ်မှာကြည့်မြင်ကြတော့ပါတီကိုရွေးချယ်တယ်။နောက်တစ်ချက်ကဒီကျွန်တော်တို့ဒီခေါင်းဆောင်ပေါ်အခုခေါင်းဆောင်တွေကိုရွေးချယ်လာမယ့်အချိန်ကိုရောက်လာတဲ့အခါကျွန်မအချက်၃ချက်နဲ့ကြည့်ပြီးရွေးချယ်တယ်။တစ်ချက်ကခွန်နုံလို့ခေါ်တဲ့ဒီသူတို့ဒီခေါင်းဆောင်တွေဟာတိုင်းပြည်ပေါ်မှာသူတို့ရဲ့အခြေအနေဘယ်လိုအသုံးပြုခဲ့တယ်လဲ။နောက်တစ်ချက်ကတော့သူတို့ရဲ့ character qualities ပေါ့နော်။သူရဲ့အစွမ်းစားသူရဲ့အချင်းစရိုက်သူရဲ့အချင်းစရိုက်တွေကခေါင်းဆောင်တွေကမှရှိတင်ရှိထိုက်တဲ့အချင်းစရိုက်တွေလားနောက်တစ်ချက်ကတော့ competency လို့ခေါ်တဲ့သူရဲ့နိုင်ငံရေးကျွမ်းကျင်လေးမှာပါနေမှုပေါ့အဲ့ဒီအချက်၃ချက်ပေါ်မှာကြည့်ပြီးတော့ကျွန်တော်ခေါင်းဆောင်တွေဘယ်ခေါင်းဆောင်ကတော့တိုင်းပြည်အတွက်တိတိယယောက်တာဝန်ထမ်းဆောင်နိုင်လဲဒီအချက်ပေါ်မှာကြည့်ပြီးတော့ကျွန်မကရွေးမှာပေါ့
ဒီစကားစစ်ထိုးပွဲကိုစောင့်ကြည့်မဲ့ Virginia ပြည်နယ်ကကိုရနောင်ကတော့ Tim Kaine ဟာဒုသမ္မတလောင်းအရေးအချင်းနေနဲ့ပြည်မီသူဖြစ်တယ်လို့ယူဆကြောင်းပြောပါတယ
်ကျွန်တော်ကတော့သူ့ကိုသူတမကလောင်းတယောက်အနေနဲ့တော့ qualify ဖြစ်တယ်လို့မြင်တယ်။သူကအတွေ့အကြုံများတော့ပေါ့ not only ဟိုဟာ senate မှာရောမေယာမှာရောကာဗနာရောသူလှုပ်ဖူးတာတွေတော့များတယ်။နောက်တစ်ခါနိုင်ငံခြားရေးကိစ္စတွေမှာရောဆိုတော့သူကအများကြီး qualify ဖြစ်တယ်လို့ကျွန်တော်မြင်တယ်။အဓိကတော့ဒီနိုင်ငံခြားရေး policy ရဲ့ပြည်တွင်းရဲ့စီးပွားရေးကိစ္စတွေမှာအဓိကသူတို့ပြောကြမယ်ထင်ပါတယ်ကျွန်တော်မြင်တာ။အော်ဒုသမ္မတလောင်းရဲ့စကားစစ်ထိုးပွဲရနဲ့သမ္မတဒီကောက်ပွဲအတွက်ကိုအထောက်အကူအများကြီးပြုရလိမ့်မယ်
။စကားစစ်ထိုးပွဲကရောသူတို့ဘယ်လောက်ထိများဒီသမ္မတလောင်းတွေကိုသူတို့အနေနဲ့ဘယ်လောက်ထိအကာအကွယ်ပြီးတော့ပြောပေးနိုင်မလဲ။နောက်ပြီးတော့ဟိုတစ်ဖက်လူကိုဘယ်လောက်ထိများထိုးနှက်နိုင်မလဲဗျအပြန်အလှန်ပေါ့
။ကျွန်တော်အမြင်ကတော့ဒီ Donald Trump မှာခဲ့တဲ့စကားတွေအတွက်ကိုဒီ Governor Mike Pence အနေနဲ့အကာအကွယ်ပေးနိုင်မယ်လို့ကျွန်တော်မထင်ဘူး။ဘာလို့လဲဆိုတော့သူပြောတဲ့ဒီ tax ကိစ္စတို့နောက်တစ်ခါဒီမှာ cyber security နဲ့ပတ်သက်ပြီးတော့ email hack လုပ်ခိုင်းတဲ့ကိစ္စမျိုးတို့ဟာနဲ့ပတ်သက်ရင်ဘယ်လိုမှသူဖတ်ဆဲလို့ရမှာမဟုတ်နိုင်ပါဘူး။အဲတော့ကျွန်တော်တော့အဲ့လိုမြင်တယ
်။ Republican Party ဒုသမ္မတလောင်း Mike Pence ဟာဘာသာရေးကန့်ရှိုင်းသူ conservative သဘောထားအမြင်တွေကိုခိုင်ခိုင်မာမာဆွဲကင်ထားသူဖြစ်ပါတယ်။သူဟာ1990ပြည့်နှစ်တွေတုန်းက Indiana ပြည်နယ်မြို့တော် Indiana Police မှာ Sunday TV show ဆိုတဲ့တင်းတင်းကနေရုပ်သံအစီအစဉ်နဲ့ The Mike Pence Show ဆိုတဲ့ဆွေနေကရေဒီယိုအစီအစဉ်တွေကိုပင်တိုင်းတင်ဆက်ခဲ့သူဖြစ်ပါတယ်။သူဟာအိန္ဒိယနာပြည်နယ်ကိုကိုးစားပြုတဲ့အောက်လွတ်တော်အမတ်ဖြစ်မ 2000 ခုနှစ်ကနေ2023ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်ဒီမိုကရက်ပါတီသမ္မတလောင်းတင်ကိန်းကတော့စပိန်ဘာသာစကားကိုကျွမ်းကျင်စွာပြောဆိုနိုင်သူတစ်ဦးဖြစ်ပြီးကက်သလစ်ဘာသာဝင်တစ်ဦးဖြစ်ပါတယ်ဟာဗတ်တက္ကသိုလ်ကဥပဒေဘွဲရရှိခဲ့တဲ့တင်ကိန်းဟာဗာဂျီးနီးယားပြည်နယ်ရဲ့မြို့တော်ရစ်ချမွန်ရဲ့မြို့တော်ဝန်ပြည်နယ်လွတ်တော်အမတ်ပြည်နယ်အုပ်ချုပ်ရေးမှူးစတဲ့တာဝန်တွေကိုထမ်းဆောင်ခဲ့သူတဦးဖြစ်တယ်လို့လက်ရှိမှာလည်းအထက်လွှတ်တော်အမအဖြစ်တာဝန်ထမ်းဆောင်နေသူတဦးဖြစ်တာကြောင့်အုပ်ချုပ်ရေးပိုင်းဆိုင်ရာကိစ္စရပ်တွေကိုကျွမ်းကျင်နားလည်သူဖြစ်တယ်လို့ယူဆခံထားသူဖြစ်ပါတယ်ခင်ဗျာ